လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အဆလမူလာဟာရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကပြည်ပခန့်တွေကိုကိုယ်တိုင်လေ့လာပြီးတော့ဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့အတွက်မြန်မာနိုင်ငံကိုဧပြီလ2ရက်တနင်္လာနေ့မှာရောက်ရှိသွားပါတယ်ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမယ်လို့သိရပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမှာခင်ဗျာ
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ်ရဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမျိုးလာဟာဧပြီလ2ရက်နေ့မှာပဲရန်ကုန်မှာနိုင်ငံတကာနဲ့ပြည်တွင်း NGO တွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့အင်ကာနေ့မှာတော့နေပြည်တော်ကိုသွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ရန်ကုန်အိုချယုံက VOA ကိုပြောပါတယ်နေပြည်တော်မှာလူမှုကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးအပါအဝင်ပြည်ထောင်စုအဆင့်အရာရှိကြီးတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နေပြည်တော်ခီးစင်ပြီးဗုဒ္ဓဖူးနဲ့ကျက်သပရင်းနေမှာရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပြီးတောက်ကြနဲ့စနေနေ့တွေမှာတော့ကချင်ပြည်နယ်ကိုတွားဖို့အတွက်စီစဉ်ထားတယ်လို့လည်းပြောပါတယ်မစ်မြူလာရဲ့ဒီခီးစင်ဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ပတ်သက်ပြီးအခြေအနေတွေကိုကိုယ်တိုင်သိရအောင်တွားရောက်တာဖြစ်ပြီးသူမရဲ့မြန်မာနိုင်ငံခီးစဉ်ဟာတပတ်ကြာမြင့်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်ယုံချုပ်ကတင်းလာနေတင်းစားရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Assistant Secretary General for Humanitarian Affairs and Deputy Emergency Relief Coordinator Ursula Mueller is traveling today.
ဒါကြောင့်ဆန္ဒမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်ရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့ Ursula Mueller ဟာမြန်မာနိုင်ငံကိုဧပြီလ2ရက်နေ့ကနေပြီးတော့ရှိရနေသည့်တပတ်ကြာတွားရောက်မှာဖြစ်ပါတယ်။အခုလိုတွားရတဲ့ရွေချက်ကရခိုင်ပြည်နယ်တွင်းပြဿနာနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကတိုက်ပွဲဖြစ်ပွားမှုတွေကြောင့်လူသားချင်းစာနာမှုဆိုင်ရာတက်ရောက်မှုအခြေအနေတွေကိုကိုယ်တိုင်သိနိုင်ဖို့ပါ။နောက်ပြီးတော့အဲ့ဒီမှာအဓိကသက်ဆိုင်သူတွေနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေတိုးတက်လာစေမယ့်နည်းလမ်းတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ
်။ Miss Mueller ဟာရန်ကုန်နဲ့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေပြန်လူသားချင်းစာနာမှုဆိုင်ရာပြဿနာရိုက်ခတ်မှုကိုခန်းနေရတဲ့ဒေသတွေကိုပါတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံမှုရှိတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအိုချယုံရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရပယ်ရီပေရန်ကတော့ Miss Mueller ဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအတွင်းရေးမှူးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်ပထမဆုံးမြန်မာနိုင်ငံကိုလာရောက်တာဖြစ်ပြီးတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ကြုံလာရတဲ့ပြဿနာတွေကိုကိုယ်တိုင်လေ့လာမှာဖြစ်တဲ့အပြင်လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိရလို့ပြောပါတယ
်။ In Rakhine and Kachin should be
ရခိုင်နဲ့ကချင်ပြည်နယ်တွေမှာလူသားချင်းဆိုင်ရာထိခိုက်ခံစားရတာတွေကိုမျက်မြင်သွားကြည့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကစီရေးပရိပခရဲ့ထိခိုက်တက်ရောက်မှုတွေကိုလေ့လာတာအပြင်ရခိုင်ပြည်တနာအဆုံးတက်ရေးကိုလည်းဝိုင်းဖြေရှာပေးမှာဖြစ်ပါတယ်။အဲ့ဒီမှာပြည်နယ်အဆင့်အစိုးရအရာရှိတွေနောက်ဒေသတွေကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့အဖွဲ့တွေနဲ့တွေ့ပြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်
။နိုင်ငံတကာရဲ့ဝေဖန်တိုက်ခိုက်မှုတွေတိုးလာနေတဲ့ရခိုင်ပြည်ထနာကိုဖြည့်ရှင်းမှုဂျိုးပန်းရမှာ Miss Mueller ဟာစစ်တွေတဝိုက်ကရွှေပြောင်းဒုက္ခတဲ့ IDP စခန်းတွေနဲ့မောင်းတော့ကစခန်းတွေကိုတွားရောက်ကြီးရှုခြင်းနဲ့ဆန္ဒရှိတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုခီးစဉ်အတွင်းရခိုင်ပြည်နယ်ရင်းဘယ်နေရာတွေကိုတွားနိုင်မယ်ဆိုတာကိုတော့အတိပြုချက်မရသေးဘူးလို့လည်းပြောပါတယ်။တနင်္လာနေ့မှာပဲဒေါက်တာဆူရာခီးရဲ့စာတီရာတိုင်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထေဖို့ဆောင်ရည်ကော်မတီရဲ့အကြံပေးအဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါအကြံပေးအဖွဲ့ကသူတို့အဖွဲ့ရဲ့ကနဦးအကြံပြုချက်များအကောင့်ထေဖို့ဆောင်ရွက်မှုရခိုင်ပြည်နယ်ဆိုင်ရာစိန်ခေါ်မှုများကိုဖြည့်ရှင်းသွားရေးဒေသဖွံ့ဖြိုးတိုးတက်ရေးတို့အတွက်အနာဂတ်ဆောင်ရွက်မယ့်ကိစ္စရပ်တွေကိုဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်